အခန်းကြီး2ဟေရုမင်းလက်ထက်ယူရာဘီဘက်တလီဟင်မြို့မှာယေရှုကိုမွေးဖွားပြီးနောက်နတ်ခတ်ဘေးရင်ဆရာတွေကအရှိအယက်ကနေဂျေရုဆလင်မြို့ကိုရောက်လာပြီ
းအခုမွေးဖွားတဲ့ဂျူးရဲ့ဘုရင်ဘယ်မှာလဲအရှိအယက်မှာကျုပ်တို့ရှိနေတုန်းသူ့ကျယ်ကိုမြင်ခဲ့ရတယ်သူ့ကိုဥညွတ်ဖို့ရောက်လာတာ
လို့ပြောတယ်ဒါကိုကြားတဲ့အခါဟေရုမင်းနဲ့ဂျေရုဆလင်မြို့သားအားလုံးစိတ်အနှောက်အယှက်ဖြစ်ကြတယ်ဟေရုမင်းကြီးကပရောဟိတ်မင်းတွေကျန်တဲ့ဆရာတွေကိုစုယုံပြီးဘယ်အယက်ဒေသမှာခရစ်တော်မွေးဖွားမလဲလို့မေးမြန်းတဲ့အခ
ါယူဒာပြည်ဘက်တလဟင်မြို့မှာမွေးပါလိမ့်မယ်ပရောဖက်တယောက်ကယူဒာပြည်မှာရှိတဲ့ဘက်တလဟင်မြို့ငါလူမျိုးဣသရေလကိုထိန်းကျောင်းမဲ့အုပ်ဆိုးရှင်တပါမင်းစီကနေပေါ်ထွက်လာမယ်ဒါကြောင့်ယူဒာပြည်ကိုအုပ်ဆိုးသူတွေဟာမင်းကိုအရေးမပါတဲ့မျိုးလို့လုံးဝမယူဆစေရဘူးလို့ရေးခဲ့ပါတယ်
ဆိုပြီးပြန်ဖြေကြတယ်။ဒါနဲ့ဟေရုမင်းကနတ်ခတ်ဘေးရင်ဆရာတွေကိုတိတ်တဆိတ်ခေါ်တွေ့ပြီးကျယ်ကိုပထမဆုံးမြင်ခဲ့ချိန်အတိအကျကိုမေးတယ်။သူတို့ကိုဘက်တလဟင်မြို့စီဆေလွတ်ပြီ
းအဲ့ဒီကလေးကိုမတွေ့တွေ့အောင်သွားရှာကြ။တွေ့ရင်ငါစီပြန်တရင်ပို့ကြအောင်။ငါလည်းသူ့စီသွားပြီးဥညွတ်မယ်
။လို့မှားလိုက်တယ်။သူတို့လည်းဟေရုမင်းမှားကြတာကိုနားထောင်ပြီးနောက်ထွက်သွားကြတယ်အဲ့ဒီခါအရှိအယက်မှာသူတို့မြင်ခဲ့တဲ့ကျဲကရှေ့ကနေလမ်းပြတယ်နောက်ဆုံးကလေးရှိရဲ့နေရာကိုရောက်တော့ရက်တန့်သွားတယ်ကျဲရက်တန့်နေတာကိုသူတို့မြင်တဲ့အခါတိတ်ဝမ်းသာကြတယ်အိမ်ထဲဝင်သွားတဲ့အခါမိခင်မာရီနဲ့အတူရှိနေတဲ့ကလေးကိုတွေ့တော့ဥညွတ်ပြတ်ဝတ်ကြတယ်အတူပါလာတဲ့ရွှေလောဘန်မူရန်တွေကိုလက်ဆောင်ဖြင့်ထုတ်ပေးကြတယ်ဒါပေမဲ့ဟေရိုမင်းစီပြန်မသွားဖို့အိမ်မက်ကနေဖျားသတိပေးတဲ့အတွက်သူတို့တိုင်းပြည်ကိုတခြားလမ်းနဲ့ပြန်သွားကြတယ်။သူတို့ပြန်သွားပြီးနောက်ယေဟောဝါရဲ့ကောင်းကင်တမန်ကယောသတ်ရဲ့အိမ်မက်ထဲပေါ်လာပြီ
းထတော့ကလေးနဲ့ဇနီးကိုခေါ်ပြီးအီဂျစ်ပြည်ကိုထွက်ပြေးပါ။ဟေရုကကလေးကိုတတ်ဖို့ရှာတော့မယ်။ငါအကြောင်းမပြတ်မချင်းအဲ့ဒီမှာပဲနေပါ
။လို့ပြောတယ်။ယောသတ်လည်းထပြီးကလေးနဲ့ဇနီးကိုခေါ်ပြီးအီဂျစ်ပြည်ကိုညှရင်ချင်းထွက်သွားတယ်။ဟေရုမင်းကွယ်လွန်ချိန်အထိအဲ့ဒီမှာပဲနေကြတယ်ဒီလိုနဲ့ငါသားကိုအီဂျစ်ပြည်ကနေငါခေါ်ခဲ့တယ်ဆိုပြီးပရောဖက်ကတဆင်ယေဟောဝါပြောတဲ့စကားပြည့်စုံလာတယ်ဟေရုမင်းကနတ်ခတ်ဘေးရင်ဆရာတွေလိန်ညာမန်းလဲတိရောအကြီးအကျယ်ဒေါသထွက်သွားတယ်ဒါကြောင့်နတ်ခတ်ဘေးရင်ဆရာတွေစီအတိအကျမေးထားတဲ့ချိန်ကိုတွက်ချက်ပြီးနောက်သူ့လူတွေကိုလွတ်ပြီးဘက်တလဟင်မြို့နဲ့ပတ်ဝန်းကျင်အရက်ရက်မှာရှိတဲ့အသက်2နှစ်နဲ့2နှစ်အောက်သားယောက်ကြားမှန်သမျှကိုတတ်ခိုင်းတယ်ပရောဖက်ယေရမိကတဆင့်ဖျားပြောခဲ့တဲ့စကားပြည့်စုံလာတယ်။ရာမအယက်မှာအကြီးအကျယ်ငိုကြွေးမိတန်းတန်ကိုကြားနေရတယ်။ရာခီလာကသားသမီးတွေအတွက်ငိုကြွေးနေတယ်။သူတို့မရှိတော့တဲ့အတွက်နှစ်သိမ့်ပေးလို့မရနိုင်အောင်ဖြစ်နေတယ်ဆိုတဲ့စကားပဲ။ဟေရုမင်းကွယ်လွန်ပြီးနောက်ယေဟောဝါရဲ့ကောင်းကင်တမန်ကအီဂျစ်ပြည်မှာရှိတဲ့ယောသက်စီအိမ်မက်မှာပေါ်လာပြီ
းထတော့ကလေးနဲ့ဇနီးကိုခေါ်ပြီးဣသရေလပြည်ကိုပြန်ပါကလေးကိုတတ်ချင်တဲ့သူတွေတေးကုန်ပြီ
လို့ပြောတယ်။ဒါကြောင့်ယောသတ်ကကလေးနဲ့ဇနီးကိုခေါ်ပြီးဣသရေလပြည်ကိုပြန်လာတယ်။ဒါပေမဲ့အာခီလာကခမဲတော်ဟေရုမင်းရဲ့အယက်အယာကိုဆက်ခံပြီးယူရာပြည်မှာစိုးစက်နေတဲ့အကြောင်းယောသတ်ကြားတော့အဲ့ဒီကိုမသွားဝင်ဘူး။ဖျားကလည်းအိမ်မက်ကနေသတိပေးတဲ့အတွက်ဂါလိလဲနယ်ကိုသူထွက်သွားပြီးနာဇရဲလို့ခေါ်တဲ့မြို့မှာအခြေချလိုက်တယ်။ဒါကြောင့်သူ့ကိုနာဇရက်မြို့သားလို့ခေါ်ကြလိမ့်မယ်ဆိုပြီးပရောဖက်တွေပြောခဲ့တဲ့စကားပြည့်စုံလာတယ်